မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆက်စည်းရေးမှူးမစ်ဂျန်ဟီလီဟာဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ်ကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယောက VOA ကိုအတည်ပြုပြောထားပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးရန်ကုန်ကုလသမဂ္ဂသတင်းပြန်ကြားရေးအရာရှိဦးဝေဝင်းကတော့ VOA ကိုအခုလိုပြောပါတယ်
။ကျွန်တော်ပြောလို့ရတာကတော့ဗောလေသူပုံမှန်ကတော့ဟိုတနည်းကနှစ်ခေါက်လာတယ်ဆိုတော့ကျွန်တော်ပြောလို့ရပါတယ်ခင်ဗျ။နောက်ပြီးတော့ဒီလူခွေကောင်စီကမဆက်မထိုင်နိုင်ဘူးအဲ့ဒီကောင်စီကိုအစီရင်ခံရမယ်ဆိုတော့အဲ့ဒီအစီရင်ခံစာရေးဖို့ကသူကဟိုဒါဒီချက်လက်စုတောင်းရတာပါခရီးစဉ်ကတော့ရခိုင်ပါတယ်လို့ပေါ့လေတခြားဒေသတွေလည်းပါပါတယ်ခင်ဗျ Special Reporter သူကမြန်မာနိုင်ငံတနိုင်ငံလုံးရဲ့လူခွေဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပါတယ်လေအဲ့တော့လူတက်နိုင်လို့ပေါ့လေအခြေရှိသလောက်ကတော့မြန်မာနိုင်ငံရဲ့လူခွေဆိုင်ရာကြီးစက်တွေသူကတော့ဝင်ပြီးတော့အချက်လက်တွေစုတောင်းရမှာပါခင်ဗျခရီးစဉ်အတွက်ကတော့သူတို့ကဲဆွေးနွေးကြပါလိမ့်ခင်ဗျအဲ့ဒါတော့သိသိတော့မသိပါဘူ
းဒီမတိုင်ခင်မစ်ရန်ဟီလီမြန်မာနိုင်ငံကိုနောက်ဆုံးလာခဲ့တာကတော့2016ခုနှစ်ဇွန်လကပါအဲ့ဒီခီးစဉ်အဆုံးသက်ရန်ကုန်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အထူးသဖြင့်ရခိုင်ပြည်နယ်ဘက်ကအခြေအနေကိုအလေးထားပြောဆိုခဲ့တယ်လို့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒုက္ခသည်တွေအခြေအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းထောက်ပြပြောဆိုခဲ့ပါတယ်မစ်ရန်ဟီလီဟာမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးဆောင်ရွက်စစ်ဆေးသူအဖြစ်2014ခုနှစ်ဇွန်လကစလို့6နှစ်သက်တမ်းအတွက်ခန့်အပ်ခံထားရတာဖြစ်ပါတယ်